တိုင်းတိုင်းနဲ့ကချင်ပြည်နယ်အဆက်ဒေသကကသာမြို့နယ်မိုးဒါလေးကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ ABSGF PDF ပူးပေါင်းတပ်တွေကြား18ရက်နေ့ကနေ20ရက်နေ့အထိတိုက်ပွဲတွေပြင်းထန်ခဲ့တာပါ20ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်သွားပြီးတဲ့နောက်စစ်ကောင်စီတပ်ဖက်ကအင်အားဖြည့်တင်တာတွေရှိသလိုတိုက်ပွဲဖြစ်ပွားရာအနီးကကျေးရွာတွေကိုမိရှုဖျက်ဆီးတာတွေရှိနေကြောင်းဒေသခံတဦးကပြောပါတယ်
အခုကျွန်တော်တို့မူရာလေးပေါ့ဗျာနော်မူရာလေးဆိုတာအဲဒီအရီမြေကမ်းပင်းပါပဲအဲမူရာလေးမှာတရက်ပင်ကြောင်းတိုက်ဆိုတာရှိတယ်တရက်ပင်ကြောင်းတိုက်ကထက်ပက်အထက်ပက်မှာရှိတဲ့တိုက်ကုန်းတို့ဗောရီကုန်းတို့အဲဒီရွာနေရာကိုရှို့နေအခုလက်ရှိရှို့တော့ဒီနေ့မနေ့ဟိုတနေ့ကတိုက်ကုန်းလောင်နေဆိုတာကြတော့လေရင်ဘွားချတဲ့ဟာအခုကကြတော့ဖတ်ပြီးမှအင်အားဖြည့်မှရောက်လာတဲ့ဥစ္စာတမောကနေလဲကျွန်တော်တို့ဟတ်စကီနဲ့ချတယ်ကပါဘက်ကလည်းတက်လာလေနော်ခမရခွန်ခွန်ကလက်ကျန်30လောက်နဲ့ပေါင်းမှရွာရီမြေရှို့နေကျွန်တော်တို့ဘောရီကုန်းနဲ့တိုက်ကုန်းဆိုတာအင်ဒီနေရာကျော်ကြီးရှိတယ်။အခုအဲ့နေရာလုံးကပုံလောက်ဖြစ်ပြီ
။လောလောဆယ်ဘောရီကုန်းတိုက်ကုန်းနဲ့မူရာလေးကြီးရွာကဒေသခံတွေဟာရွှေကူနဲ့ကတာမျိုးတွေကိုတင်းရှောင်နေကြကြောင်းအခုလိုဆက်ပြောပါတယ
်။အခုအရှုခံထားတဲ့ဥစ္စာကကြတော့ကျွန်တော်တို့ဘောရီကုန်းနဲ့တိုက်ကုန်းဆိုတာအင်ဒီနေရာကျော်ကြီးရှိတယ်။အဲ့ရွာနေရောအခုအဲ့နေရာလုံးကပုံလောက်ဖြစ်ပြီ။အဲ့ဒါတွေကအကုန်ပြေးနေရတာ။ပြီးတဲ့ခါကျတော့မူရာရွာကျတော့ရွာတော်တော်ကြီးထားတယ်။အင်ဒီတထောင်ကျော်တဲ့အဲ့ဒီကဥစ္စာလည်းရွှေကူပဲပြပါလေရောက်ခါပြီ။သိချောင်ရကတားလည်းပြည့်တယ်ရွှေကူလည်းပြည့်တယ်ဟုတ်တယ်အမျိုးတွေနဲ့ညီဆက်ရရှိရပြီပေါ့ဗျာ
တခြားဒေသခံအမျိုးသမီးတူကလည်းဒေသတွင်းဖြစ်ပျက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီနေ့မနေ့ကလည်းအကုန်းနဲ့ဒေါ်ရီကုန်းကိုမရှိနေလို့ရှိဆက်တက်လာခဲ့ရရှိတာရှိအိမ်ကိုအုံဘုံကိုတရမှုနေရပေါ့ဆာတာပေါ့ဆာတာကတက်ဆိုင်လို့ဒါလည်းမဟုတ်အာမင်းနေတော့ရရကနာကိုယူယူပြီးအမမရှိတာအခုတော့လည်းဆိုတော့ညာတိုင်းလည်းမရှိကြဘူးမင်းမမရဘူးဟိုအဲ့မရှိရဆိုတာတို့တချို့တလေကြံထားတဲ့အိမ်တွေပေါ့အဲ့ဒါတွေကပြောတော့ဒီမှာတော့ဆက်ဆောင်နေအများကြီးရောက်နေကပါမျိုးပေါ့ဆောင်ကကျတော့အခုဒီမှာလည်းဆက်ဆောင်တောင်းတမရှိတယ်မိသမီးတောင်းမှရှိတယ်မိသမီးကကျတော့အဲ့ရနဲ့ငါဦးရှိရဲ့ဆောင်ကအူကြီးဖုန်းကြီးတောင်းတိုင်းကိုယ်အရာဆက်ဆက်ပါရှိရဲ့
ကတာမျိုးပေါ်ရောက်လာတဲ့ဆစ်ဆောင်တွေကိုဖုံးတော်ကြီးတွေနဲ့မြို့ကံပြည်သူတွေကဝိုင်းဝန်းခုန်ကြီးထားပါတယ်ဒီလ18ရက်နေ့ကဆစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ချိန်မှာမူတာလေးကြီးရွာအတွင်ကြရောက်ပောက်ကွဲခဲ့တာကြောင့်ခုနှစ်ဦးသေဆုံးပြီးတော့လူ30လောက်ထိခိုက်ခဲ့ပါတယ်ဆစ်ကောင်စီဘက်ကတော့ကတာမျိုးနယ်မူတာလေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ